11 Media ကသတင်းသမားတွေကိုတရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးကအစိုးရအနေနဲ့သတင်းမီဒီယာကောင်စီနဲ့အရင်ဆုံးညှိနှိုင်းမှုနိုင်ငံတော်သမ္မတကညွှန်ကြားလိုက်ပါတယ်ဒီကိစ္စကိုမီဒီယာကောင်စီကညှိနှိုင်းမယ်ဆိုရင်လက်ရှိသတင်းသမား3ယောက်ကိုဖွင့်ထားတဲ့အမှုကိုရုပ်သိမ်းမှညှိနှိုင်းဆောင်ရွက်နိုင်တယ်လို့ကောင်စီတာဝန်ရှိသူတွေကဆိုပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
11 Media Group ကိုအကြီးအကျယ်ပြက်စီမှုနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့ကတရားစွဲဆိုထားတဲ့ကိစ္စကိုအရင်ဆုံးမီဒီယာကောင်စီနဲ့ညှိနှိုင်းဖြေရှင်းမှုနိုင်ငံတော်သမ္မတကတိုင်းဒေသကြီးအစိုးရဖွဲ့ကိုညွှန်ကြားလိုက်ပါတယ်။နိုင်ငံတော်သမ္မတညွှန်ကြားတာနဲ့ပတ်သက်လို့သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေက
ခင်ဗျားရဲ့ပုံမှာဒီလိုဆိုရမယ့်ရုံးကနေပြီးတော့ဒီလိုနိုင်ငံတော်သမ္မတရဲ့လက်ညှိုးခံတယ်။နိုင်ငံတော်သမ္မတရဲ့လက်ညှိုးမှုကိုတိုင်းဒေသကြီးအစိုးရကိုဒီလိုဆိုရဖွဲ့ရုံးခံနေတယ်။ပြန်ပြီးတော့နိုင်ငံသားအဲတော့အသေးစိတ်ကတော့တိုင်းတိုင်းဆိုတာပဲနော်အဓိကတရားစွဲတဲ့အခါတော့ဘယ်လိုကိုတော့အောင်လဲဆိုတော့လက်ညှိုးပြီးဆုတ်တယ
်ညွှန်ကြားစာမှာတော့သတင်းမီဒီယာကောင်စီကိုပထမဆုံးတိုင်ကြားပြီးညှိနှိုင်းဖြေရှင်းမှုနဲ့ညှိနှိုင်းကပြည်လည်မှုမရှိမှတရားရုံးမှာဥပဒေနဲ့ညီတရားစွဲဖို့ဆိုပြီးပါရှိပါတယ်11 Media Group ကရေးသားတဲ့ဆောင်းပါးဟာသတင်းမီဒီယာသမားရဲ့တာဝန်နဲ့ကျေဝစီကံကိုချိုးဖောက်တယ်ဆိုပြီးအရေးယူဖို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုဒီကနေ့မနက်ပိုင်းမှာလာရောက်တိုင်ကြားခဲ့ပါတယ်။တမနာရဲ့ညွှန်ကြားချက်ထွက်လာပြီးလာရောက်တိုင်ကြားတာဖြစ်ပါတယ်။သတင်းမီဒီယာကောင်စီဖွဲ့ဝင်ကိုစီယာလိုင်ကအခုလိုပြောပါတယ်
။မနက်ကောက်လာတိုင်ပေါ်တယ်။ဒါပေမဲ့ဟိုသူတိုင်ကြားတဲ့ပုံစံကတော့အပြည့်အစုံမဖြစ်သေးဘူးပေါ့နော်။တိုင်ကြားလို့ရှိရင်ကျွန်တော်တို့ကဒီတိုင်ကြားတဲ့သူကသူဘလိုမျိုးဖြစ်ရှိချက်ကိုလိုချင်တယ်ဆိုတာကိုထည့်သွင်းဖော်ပြတာပေါ့လေအခုကအဲ့ဒါဖော်ပြတာမပါတဲ့ခါကျတော့ကောင်စီကကောင်စီကိုဘာလို့ပြစ်စစ်ချင်တာလဲပေါ့နော်ဆိုတော့အဲ့ဒါမပါဘူးဖြစ်နေတဲ့ခါကျတော့ပြန်ဖြစ်ခံရရှိတယ်အဲ့ဒီဖောင်ဒီစုံသွားတယ်ဆိုရင်တော့အဲကျွန်တော်နောက်တစ်ခုရှိတာကဒီအမှုကလည်းအဲတရားရုံးတော်မှာရောက်နေတဲ့ခါကျတော့အဲရုံးတော်ကတင်လာတဲ့အမှုကိုကျုပ်သိမ်းပြီးတော့ကံပြလို့ရလိမ့်မယ်ပေါ့လေအခုဘာလို့ဆိုတော့ရုံးတော်ရောက်တဲ့အကိစ္စတွေကိုကောင်စီကလည်းဝန်ကိုက်သွင်းလို့မရဘူးကြာအဲ့တော့ဟုတ်တယ်သူကအရင်ဆုံးကျွန်တော်တို့ပုံစံကြောက်တိုင်းပြီးလို့ရှိရင်ခုနတရားဥပဒေရှိတဲ့အမှုကိုသူကိုယ်စားလုပ်မှရမယ်။တမန်ကောင်စီကကြားဝင်လို့ရတယ်။ဘုလို့ရှိရင်ကောင်စီကကိုယ်ကရှိတယ
်။11 Media Group ကရေးသားတဲ့စောင်းပါးနဲ့ပတ်သက်လို့သတင်းမှ3ယောက်ဟာရန်ကုန်တိုင်းဒေသကြီးအစိုးရကိုအကြီးအကျယ်ပြောင်းရေးသားတဲ့ဆိုပြီးအောက်တိုဘာ10ရက်နေ့မှာပုံမှန်9ခါနဲ့တရားစွဲဖို့တရားရုံးကိုဦးတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။2016ခုနှစ်ကလည်း11 Media Group ရဲ့ CEO ဒေါက်တာတန်းထွန်းအောင်ကိုသတ္တရဥပဒေပုံမှန်နဲ့အမှုဖွင့်ခဲ့ပါတယ်။သတင်းမီဒီယာသမားတွေကိုရန်ကုန်တိုင်းဒေသကြီးအစိုးရကအမှုဖွင့်တဲ့အပေါ်ကောင်စီဝင်ကိုစီယာလိုင်ကအခုလိုစက်ပြောပါတယ်
။အဲ့ဒါကြီးတစ်ခေါက်နဲ့ဖြစ်ခဲ့မှုဒီ11 Media ပဲတော်တော်တန်ထွက်အောင်နဲ့အဲ့တော့အေဒါချုပ်ဟိုပေါ့ကိုကိုချိုးပေါ့လေ။နိုင်ကိစ္စနဲ့ပတ်သက်ပြီးလို့ဖြစ်တယ်။အဲ့ဒီကိစ္စမှာလည်းကျွန်တော်မီဒီယာကောင်စီကဂျာဝန်ညီနိုင်ပြီးကိုစူးစားတယ်။အဲ့တော့လည်းသူအဲ့လိုပဲသူတစ်ခါတန်ပြီးအမှုဖွင့်တဲ့ဖမ်းနေစီးတယ်ပေါ့လေ။ကျုပ်တခါကျတော့လည်းကောင်စီကဝန်လို့မရဖြစ်သွားတယ်။အဲ့တော့ဘယ်တော့သူလည်းပထမတော့အဲ့ဒီဥပဒေရှိတာမသိလို့ပါကောင်စီရှိတာမသိလို့ပါဆိုပြီးတော့တော့မှတိသွားတယ်ပေါ့လေ။ဆိုတော့တိပြီးသွားပြီလို့ယူဆတယ်ပေါ့လေ။ဒါတော့16ခေတ်ပေါ့လေ။ဆိုတော့ဒီကိစ္စကတော့သူကောင်စီရှိတာလည်းသိတယ်ဥပဒေရှိတာလည်းတိနဲ့အခုလိုမျိုးဒီချက်ချင်းဖမ်းနိုင်စီးနိုင်တဲ့ရာဇဝတ်မှုတွေနဲ့တရားစွဲတယ်ဆိုတာကရုံးတိုင်းဒေသကြီးအစိုးရကဒေသဆရာတွေကိုချက်ချင်းဖမ်းချုပ်ချင်တဲ့စေတနာပေါ်လွင်သွားတာပေါ့နော်။အခုကမှသမားရုံးနေပြီးတော့မှဒီလိုစတပ်ပန်စတပ်သွားပါညချက်ကြောက်တာလေပြည်သာကောင်စီကသူ့ရဲ့အစီအစဉ်စေနာအရာအခုလက်ကျွန်တော်ပြည်သာကောင်စီကိုညလာတော့မဟုတ်ဘူးတော့ကြာကျွန်တော်ရဲ့ personal name ပ
ါတရင်မ၃ယောက်ကိုတရားစွဲထားတာနဲ့ပတ်သက်လို့ဒရင်သမားတွေဘက်ကအာမခံလျှောက်ထားပြီးလာမယ့်26ရက်နေ့ရုံးချိန်မှာအာမခံပေးမပေးတရားရုံးကဆုံးဖြတ်မှာဖြစ်ပါတယ်မီဒီယာကောင်စီကတော့ဂျာဝင်ညှိနှိုင်းဆောင်ရွက်မယ်ဆိုရင်လက်ရှိတရားစွဲထားတဲ့အမှုကိုပြန်လည်ရုပ်သိမ်းပေးရမယ်ဆိုပြီးတောင်းဆိုနေပါတယ်ခင်ဗျာ